ရိုဟင်ဂျာတွေနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးစစ်တပ်အကြီးတန်းတာဝန်ရှိသူတွေကိုတရားစွဲဆိုတင်သလားဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြမယ်နိုင်ငံခြားသတင်းတောက်တွေအစီအစဉ်နဲ့ဆွေးနွေးပွဲကိုထိုင်းရဲတပ်ဖွဲ့ကပိတ်ပင်လိုက်တယ်လို့ AP သတင်းတရက်ကဖော်ပြပါတယ်။ဘာကြောင့်အခုလိုပိတ်လိုက်ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနိုင်ငံခြားသတင်းတောက်များကလပ်မှဒီကနေ့တနင်္လာနေ့ညနေခင်းဆွေးနွေးပွဲမစခင်မှာပဲရဲတပ်ဖွဲ့ဝင်တဒါဇင်လောက်ရောက်လာပြီးဥဆောင်ဆွေးနွေးမဲ့သူတွေကိုမဆွေးနွေးဖို့ညွှန်ကြားခဲ့ကြောင်းသတင်းမှာဖော်ပြပါတယ်။ဥဆောင်ဆွေးနွေးမဲ့သူတွေထဲမှာတော့ဗီတင်အခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားဆောင်ရွက်သူတဦးထိုင်းတန်တမာဟောက်တဦးနဲ့အခွင့်အရေးဆောင်ရွက်မှုအဖွဲ့ International Commission of Justice ရဲ့ကိုယ်စားလှယ်တို့လည်းပါဝင်ပါတယ်။ရိုဟင်ဂျာရီပေါ်လူခွင့်ရချိုးဖောက်မှုတွေကိုထောက်ပြပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူခွင့်ရကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကအစီရင်ခံစာထုတ်ပြီးတိုက်တွန်းထားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုပဲကုလသမဂ္ဂရဲ့အချက်လက်ရှာအဖွဲ့ကိုလည်းပြည်ဝင်ခွင့်မပေးပါဘူး။